ရှစ်လေးလုံးအရေးခင်ပေါ်ပေါက်ခဲ့ပြီးတော့ထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်း20ကျော်ကြာအခြေစိုက်ထားခဲ့တဲ့လူပောင်တဲ့ဒီမိုကရက်တစ်ပါတီကပါတီပြန်ပြီးတော့မှတ်ပုံတင်မှုအတွက်အစိုးရတာဝန်ရှိသူတွေနဲ့နှုတ်အားဖြင့်သဘောထူထားကြောင်းရှေ့လုပ်ငန်းစဉ်တွေဆောင်ရွက်ဖို့အတွက်ဆက်ဆံရေးယုံကိုရှေ့လာထဲမှာဖွင့်သွားဖို့ရှိနေပါတယ်။သူတို့ပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘဝင်မကြပါနဲ့။အပြောင်းလဲတွေကိုအနှစ်သာရရှိရှိပြောင်းလဲအောင်လှုပ်ဆောင်ဖို့ဆိုရင်လူလူကြားထဲမှာပြန်ပြီးရက်တည်ဖို့လိုတာကြောင့်ပါတီကိုပြန်ပြီးမှတ်ပုံတင်မှုဆုံးဖြတ်ရတာဖြစ်တယ်လို့လည်းပါတီရဲ့ပြောခွင့်ရသူတွေကဒီကနေ့ထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရန်ကုန်အခြေစိုက်သတင်းတော့ကိုသူရာဆိုးကတင်ပြပေးပါမယ်ရှင်
။လူပောင်တဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အဖွဲ့ကမြန်မာပြည်ကိုရောက်ရှိနေတာတလားလောက်ရှိနေပြီးအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့ဒီမိုကရေစီအင်အားစုအဖွဲ့တွေနဲ့တွဲဆုံဆွေးနွေးပြီးတဲ့နောက်မှာအခုလိုထုတ်ဖော်ကြေညာလိုက်တာဖြစ်ပါတယ်။မကြမီပါတီကိုတရားဝင်ပြန်လည်မှတ်ပုံတင်မဲ့အကြောင်းကိုတော့ပါတီရဲ့ထရေတွင်းမှုဦးငွေလင်းကခုလိုပြောပါတယ်
။အခုကျွန်တော်တို့စူရနဲ့ညီနိုင်နေပြီ။နောက်ပြီးလည်းကျွန်တော်ညှာတာပြီ။ညှာတာပြီးတော့အဲ့ဒီနောက်ပြီးကကျွန်တော်ဘာလို့ဆူဆောင်ရလဲကျွန်တော်ပြောချင်ပါတယ
်။ပါတီဘိုးကော်မတီဝင်ဖြစ်တဲ့ဦးစောစောထွန်းကတော့ဘာကြောင့်အခုလိုမှတ်ပုံတင်မှုဆုံးဖြတ်ရလဲဆိုတာကိုခုလိုရှင်းပြပါတယ်
။တောင်းရှိကိုလက်မခံနိုင်လို့လည်းဘာကြောင့်ပါတီမှတ်ပုံတင်ရလဲဆိုတာလက်ရှိအခြေအနေမှာကျွန်တော်တို့ပါတီက22နှစ်ကြာလူကြီးနဲ့ဝေးတဲ့နေဆက်တွေကမှခြေဆိုင်နေအောင်အဲ့တော့အပြောင်းလဲတွေကိုခုနပြောလို့အနှစ်သာရရှိရှိပြောင်းလဲအောင်လုပ်ဆောင်နိုင်ဖို့ဆိုရင်ပါတီကိုလူလူကြားထဲမှာပြန်ရက်တည်လို့ဆိုတာအဲ့ဒီအတွက်လက်တော်မှာတော့ဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံခြေကဥပဒေကိုပြင်ရင်းဆိုတဲ့လုပ်ငန်းကိုပဲဆောင်ရွက်ဖို့အတွက်ဒီလိုကျွန်တော်ပါတီမှာပုံပေါ်ပြန်ဆက်လာ
လူလူခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုတော့ခေါင်းဆောင်ဖြစ်တဲ့သဘောထားပြီးပါတီရဲ့အဓိကမာမိတ်အဖြစ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့တအူးမှရှိနေမှာဖြစ်ပါတယ်88မျိုးဆက်ကျောင်းသားတွေပါဝင်တခြားဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုလိုလားသောအဖွဲ့အစည်းတွေနဲ့မာမေးပြုလုပ်သွားမှာဖြစ်တယ်လို့လည်းပါတီခေါင်းဆောင်တွေကပြောခဲ့ပါတယ်အစိုးရကလာမယ့်ရွေးကောက်ပွဲမှာကျင့်သုံးနိုင်ခြင်းရှိတယ်လို့ပြောဆိုနေကြတဲ့ရွေးကောက်ပွဲမှာအချိုးကျကိုစားပြုစနစ်ကိုတည်ဆဲဥပဒေအောက်ကဆောင်ရွက်ရတာဖြစ်တဲ့အတွက်မူအရမငင်းမိမဲ့မြန်မာပြည်အတွက်အချိုးကျမဲပေးစနစ်ကျင့်သုံးမှုအဆင်သင့်မဖြစ်သေးဘူးလို့ပါတီဘိုးကော်မတီဝင်ဖြစ်တဲ့ဦးစောစောထွန်းကခုလိုပဲရှင်းပြပါတယ်
။ဘယ်လိုအခြေအနေတွေပဲဖြစ်နေဖြစ်နေတကယ်လို့ဒါကျွန်တော်တို့ကြည်ရွယ်နိုင်ငံရေးပါတီပြန်မှတ်ဖို့ပြင်နေပြီဆိုရင်တော့လက်ရှိကြည်စဲမှုတွေအောက်ကပါတီရည်ရွယ်ချက်တွေစဉ်းစားနေကြရှိပါတယ်။ခုနကကျွန်တော်တို့ရဲဘော်ပြောလို့ဒီအဆင်သင့်နဲ့ပတ်သက်ရင်မူရကျွန်တော်တို့မငြင်းပါဘူး။ဒါပေမဲ့မြန်မာပြည်လက်တွေ့ကဒီအဆင်သင့်ကိုကျင့်သုံးဖို့အဆင်သင့်မဖြစ်သေးဘူးလို့ကျွန်တော်ပြောတာ။
ဒီဘက်မှာရှိနေပြီးတခြားနိုင်ငံသားခံယူထားတဲ့ပါတီခေါင်းဆောင်တွေအနေနဲ့သက်ဆိုင်ရာနိုင်ငံသားခံယူထားတာကိုဆွန့်လွတ်ကြဖို့နဲ့နိုင်ငံတော်ဆွေးကလည်းသူတို့ကိုနိုင်ငံသားကပြန်ထုတ်ပေးဖို့ကိုသဘောတူထားတယ်လို့လည်းပြောပါတယ်။လူပောင်တဲ့ဒီမိုကရက်တစ်ပါတီကို1988အောက်တိုဘာလ14ရက်နေ့မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသမဂ္ဂအဖွဲ့ချုပ်ထရေတွင်းမှုဦးမိုးသီးစွန်ကဦးဆောင်ဖွဲ့စည်းခဲ့ပြီး1996ခုနှစ်မှာစစ်ဆိုးရကပါတီဆိုင်ဘုတ်ကိုဖြုတ်ခဲ့တဲ့အတွက်ကျန်းမာရေးထင်းကျုံနယ်မြေဖြစ်တဲ့မာနယ်ဘလော့ကိုပြောင်းရွှေ့ခဲ့ပါတယ်ခင်ဗျာ။